စ်တောင်အာရှနိုင်ငံများဖွဲ့အစည်းရင်အနေနဲ့မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်တပ်ကိုအတိမတ်မပြုဖို့နဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH ဦးဆောင်ပြီးမကြခင်ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုသာအတိမတ်ပြုဖို့ NUG ဝန်ကြီးနော်စုစန္နာလှလှဆိုကဒီကနေ့တိုက်တွန်းပြောဆိုပါတယ
် Please the ASEAN member of state not to recognize coup just please recognize and hear the cry of Myanmar people
အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အာဏာသိမ်းစစ်တပ်ကိုအတိမတ်မပြုဖို့မြန်မာနိုင်ငံမှာဒီမိုကရေစီအရေးတန်းတူခွင့်ရေးညီညွတ်ရေးနဲ့တရားဝါပြောရေးကိုလိုလားကြောင်းကြနေကြတဲ့ပြည်သူရဲ့တောင်းဆိုမှုကိုနားထောင်ပေးဖို့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံအတိမတ်ပြုခြင်းအပြင်ပြည်သူရဲ့အတန်ကိုအတိမတ်ပြုပါဆိုပြီးအမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးနော်စုစန္နာလှလှဆိုကပြောသွားပါတယ်မြန်မာအရေးဆွေးနွေးဖို့ရှိနေတဲ့အာဆီယံထိပ်သီးဆွေးနွေးပွဲကျင်းပဖို့ရပိုင်းလို့မှာပဲဒေတာရင်းလူခွင့်ရေးလှုပ်ရှားမှုအဖွဲ့ဖြစ်တဲ့အာဆီယံနဲ့လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့တို့ကပူးပေါင်းကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးနော်စုစန္နာလှလှဆိုကအခုလိုပြောသွားတာပါ။အရင်အစိုးရလက်ထက်မှာလူခွင့်ရေးဆိုင်ရာကိစ္စတွေကိုအထူးတလဲမဆောင်ရွက်နိုင်ရတဲ့လို့တိုင်းရင်းသားဒေတာတွေကလူတွေရဲ့အတန်တွေကိုဥပိ္ပခါပြေးကြတာကိုဝန်ခံလို့ရတဲ့အကြောင်းနဲ့အဲ့ဒီအတွက်စိတ်မကောင်းဖြစ်ရကြောင်းလည်းသူကပြောပါတယ်။အတိတ်ကအမှားတွေရှိခဲ့ပေမဲ့အနာဂတ်စာမျက်နှာတွေဖွင့်လှစ်လိုပါတယ်လို့ဝန်ကြီးနော်စုစန္နာလှလှဆိုကပြောဆိုသွားခဲ့ပါတယ်ရှင်။